ဤနိုင်ငံအရှေ့ပိုင်းမှာမော်ဝါဒီတပုံတွေရဲ့တိုက်ခိုက်မှုကြောင့်ဒေသခံအာဏာရကွန်ဂရက်ပါတီတာဝန်ရှိသူတွေအပါအဝင်28ဦးတဲ့မင်းနဲ့သေဆုံးပြီးဒါဇင်နဲ့ချီဒဏ်ရာရရှိခဲ့ပါတယ်ချက်တီစကားပြည်နယ်ရဲ့တောတောင်ထူထပ်လာတဲ့စုကူမဒေသမှာခရီးထွက်နေတဲ့ကွန်ဂရက်ပါတီဝင်တွေရဲ့ရင်နှန်းကိုအင်အားအတော်များတဲ့မော်ဝါဒီတပုံတွေကစနေနေ့နေ့လယ်ပိုင်းကတိုက်ခိုက်ခဲ့တာပါမော်ဝါဒီတပုံတွေကိုနှိမ်နှင်းဖို့ဒေသခံဆာလဝါဂျူဒွန်ပြည်သူ့စစ်တပ်ဖွဲ့ထူထောင်သူပြည်နယ်ကွန်ဂရက်ပါတီတာဝန်ခံမဟိန္ဒရာကာမလည်းတေဆုံသူတွေထဲမှာပါဝင်သွားပါတယ်ပြည်နယ်ကွန်ဂရက်ပါတီအကြီးအကဲနန်းကူမာပတေးနဲ့သူ့ရဲ့သားလည်းတေဆုံခဲ့ပါတယ်အဲ့ဒီပြည်နယ်မှာကွန်ဂရက်ပါတီကအဓိကအင်အားအများဆုံးဖြစ်ပြီးဒီနှစ်ကုန်ပိုင်းမှာကျင်းပမဲ့ရွေးကောက်ပွဲတွေစီယုံလှုံ့ဆော်ပြီးအပြန်မှာအခုလိုတိုက်ခိုက်ခံရတာပါကွန်ဂရက်ပါတီဥက္ကဋ္ဌဆိုနီယာဂန္ဒီကဒီတိုက်ခိုက်မှုမှာအိန္ဒိယနိုင်ငံရဲ့ဒီမိုကရေစီအနှစ်သာရတွေကိုတိုက်ခိုက်လိုက်တာပဲဖြစ်တယ်လို့ပြစ်တင်ရှုံချပါတယ်။ဝန်ကြီးချုပ်မန်မိုဟန်စင်းကတော့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတာဝန်ရှိသူတွေကိုအရေးယူသွားမယ်လို့ဆိုပါတယ်ရှင်။